ဟိုဒီကနေ့သတင်းစာတွေမှာတော့2ရက်3ရက်ရှိပြီပေါ့ဟုတ်ကဲ့စစ်ဆိုးရရဲ့အခြေခံဥပဒေမူကြမ်းကိုသူအတည်ပြုလိုက်တော့90ခုနှစ်ရွေးကောက်ပွဲရလပြီးဆုံးသွားပြီလို့ပြောလို့ပေါ့နော်။နောက်နိုင်ငံတော်အာဏာကိုတတ်မတော်လက်ထက်ကိုတရားဝင်ပေးရလိုက်ပြီးတော့ပါတော့ဖတ်ရပါတယ်ခင်ဗျ။အဲ့ဒါနဲ့ပတ်သက်ပြီးတော့ NLD ဘက်ကဘာများပြောစရာရှိပါလဲအင်ကဲ။ဥပဒေကြောင့်အရာကတော့ဘယ်လိုများရှိပါလဲအင်ကဲ
။အရင်ဆုံးကတော့ပေါ့ဗျာ။ဟိုမူနေလက်ပြောရင်သူတို့ဂရင်းလာကအမိမခံမဲနဲ့ရေးသားတဲ့စောင်းမတွေပေါ့ဗျာ။အဲ့ဒါနဲ့ပတ်သက်ရင်တော့ကျွန်တော်တို့ဖွဲ့ချုပ်ကခြေပလိမ့်မရှိပါဘူး။ဟုတ်တော့90ခုနှစ်ရွေးကောက်ပွဲရလာနဲ့ပတ်သက်ရင်ဟုတ်လား90ခုနှစ်ရွေးကောက်ပွဲရလာကအခိုင်အမာဟုတ်လားတည်ရှိနေတယ်။ဘာလို့လဲဆိုတော့ကျွန်တော်ဥပဒေကြောင်းအရပြောရရင်ဒီအခုအထိပေါ့ဗျာညီလာခံခေါ်ယူခဲ့တယ်နော်အချိန်ကစပြီးတော့ခုအချိန်ကြီးပေါ့ဗျာဟုတ်လားနောက်ဆုံးဒီဖွဲ့စည်းပုံအချိန်ကဥပဒေမူကြမ်းအတည်ပြုခဲ့တဲ့နော်ခုနှစ်2008ထိပေါ့ဗျာအဲ့ဒီအားလုံးကကျညာချက်ရဖြစ်ပေါ်လာတာပေါ့။ဟုတ်လားကျွန်တော်တို့90ခုနှစ်ရွေးကောက်ပွဲရလာဆိုတာဤသို့လို့တော့ဥပဒေမှ14မြင်းဆောင်90နောက်14မြင်းဆောင်89ပေါ်ပေါက်လာတာပေါ့။ဥပဒေစုဆောင်ရပြောရရင်ဥပဒေကဖွဲ့စည်းဖြစ်တည်တာတဲ့ဤသို့လို့တော့ရွေးကောက်ပွဲဥပဒေက90ခုနှစ်ရွေးကောက်ပွဲရလာကတည်ရှိနေပါတယ်။ဒါကြောင့်လဲဆိုတော့အဲ့ဒီဥပဒေမှလို့တော့ဖွဲ့စည်းခြင်းလာပါပါတယ်။နောက်လွတ်တော်ကိုယ်စားလှယ်များကိုဖျက်သိမ်းခြင်းဆိုတဲ့အချက်ဥပဒေမှာမပါပါဘူး။နောက်ဒုတိယအချက်အနေနဲ့ပြောရရင်လည်းအခုဒီပြည်လုံးညွတ်ဆန္ဒခံယူပွဲပေါ့ဗျာ။အငင်းပွားပွဲအခြေအနေနဲ့အတိအပြည့်ပြန်လာလိုက်တယ်ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာလေနော်။ဆန္ဒခံယူပွဲပြီးတာနဲ့အတိအပြည့်ပဲဆိုတာပေါ့ဥပဒေရအာဏာပြီးတာမဟုတ်ဘူး။နောက်ပထမအကြိမ်ပြည်တော်လွတ်တော်စီဝေးစတင်ရေးမာတီနေမှာလားအာဏာပြီးပါလေ။အဲ့တော့ဒီအာဏာမသိခင်နော်ကာလအနေနဲ့ကြည့်လိုက်ရင်လေ90ခုနှစ်ရွေးကောက်ပွဲရလကဥပဒေရပြင်းရဲနေတယ်။ဒါကြောင့်ပြင်းရဲနေတယ်နောက်တစ်ချက်မဲအဲ့ဒါနဲ့ပတ်သက်ပြီးပြောရရင်အဲ့ဒီမှာပါတဲ့ပုံမှန်445မှာလေနော်ဒီနဝသားတို့နာဖတို့ချမှတ်ခဲ့တဲ့ဥပဒေတွေဤဥပဒေတွေကျင်ညာချက်တွေကိုနောက်ပေါ်ပေါက်လာတဲ့ပုဂ္ဂိုလ်များကလည်းဆက်ခံတယ်ဆိုတာသူဥပဒေမှာတာပြီးတာပဲ။ဒါကြောင့်90ခုနှစ်ရွေးကောက်ပွဲရလကမသိနားမလည်လို့ပဲပြောပြောနိုင်ငံရေးကထိုးနဲ့ရှင်လို့ပဲပြောပြောဥပဒေပညာရှင်တို့ရဲ့ရိုးသားမှုမရှိဘဲနဲ့ခိုင်းရလို့ကလည်းတောက်နဲ့ပဲပြောပြောပေါ့ဗျာဘသူတွေပါပြောပြောတရားဥပဒေကတော့90ခုနှစ်ရွေးကောက်ပွဲရလကအခိုင်အမာရှိနေပါတယ်အဲ့ဒါအခုတော့ကျွန်တော်လေးနဲ့အဖွဲ့ချုပ်ရဲ့သဘောထားကိုတောပြလို့ပါလား
ဟုတ်ကဲ့အန်ကေဒါပေမဲ့လက်ရှိအနေအထားအရာသူရှိလာမယ့်အလားအလာကဘာလို့များဟိုဘလို့လမ်းကြောင်းမျိုးတွေများဖြစ်လာနိုင်မလဲအကြေ
။အာနာပိုင်ဒီဘက်ကအပိုင်းရတော့အာနာပိုင်ရဲ့အပိုင်းပေါ့။ကျွန်တော်တို့ဘက်ကတော့လောလောဆယ်ဆယ်ပေါ်ပေါက်နေတဲ့နာကျင်ပုံတိုင်းရဲ့ဒေးအန္တရာယ်ကြောင့်နောက်ကျွန်တော်တို့တိုက်ပြည်ဟာထွေထွေကြက်ကြီးကြီးကိုရောက်လာတော့တဲ့အချိန်ကြီးရှိနေပါ။အဲ့တော့ကျွန်တော်တို့ရှိဝါကြီးကရေသူရေရှင်မှကျွန်တော်တို့တိုက်ပြည်ရဲ့ရှိဝါကြီးကထိခိုက်နိုင်တယ်ဆိုတာကျွန်းကျင်တဲ့ပညာရှင်တော်တော်များများကသွက်ချက်ပြနေပြီဖြစ်တယ်။နော်အဲ့ဒီဟာကကျွန်တော်တို့ရဲ့ထူးခြားတဲ့အခြေအနေပါနောက်တစ်ချက်ကလည်းနော်ဒီပညာချက်တွေကအတည်ပြုလိုက်တယ်ပြတ်ထားလိုက်တဲ့အခြေခံဥပဒေနဲ့ပတ်သက်ရင်လည်းလူအများရဲ့ပေါ့ဗျာလက်ခံယုံကြည်မှုနော်ဒီပြဿနာတွေပေါ်နေတယ်ဟာတရားဝင်မှုနဲ့ပတ်သက်ရင်လည်းကျွန်တော်တို့ဖွဲ့ချုပ်ကဟာဒါနဲ့ပတ်သက်ပြီးရင်တရားဝင်မှုနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကစိန်ခေါ်ရတာရှိပါတယ်နော်အဲ့ဒီအခြေအနေတွေအလုံးကြောင့်ဒီလေထွေထွေချက်ပြီးပေါ့ဗျာနိုင်ငံရေးစီးပွားရေးလူမှုရေးအထွေထွေချက်ပြီးတိုင်းပြည်ကစတဲ့ရင်ဆိုင်နေရတဲ့ဖွဲ့စည်းပုံကိစ္စအပါအဝင်နော်အဲ့ဒီဟာအားလုံးကိုဖြည့်ဆင်းနိုင်တဲ့အခုဒီတော့နီလာကတော့ဥပဒေရပေါ့ဗျာဟုတ်လားအာဏာပိုင်တွေထုတ်ပြန်လာတဲ့ဥပဒေရဒီလိုတော့အများဆုံးခေါ်ယူဖြည့်ဆင်းမှုနော်ကျွန်တော်တို့ဖွဲ့ချုပ်ကတော့နီလာ29ရက်နေ့ရွေးကောက်ပွဲဆက်စပ်နေ့မြောက်နေ့မှာလည်းဒီပြညာချက်ကိုကျင်းလာချက်မှာရောကျွန်တော်တို့ဥက္ကရာရဲ့တဘာပတိမိတ်ခေါ်မှာရောဒါကျွန်တော်တို့အဓိကဟုတ်လားကျွန်တော်တို့ဖွဲ့ချုပ်ကတောင်းဆိုတာရှိပါတယ်အဲ့ဒီတော့ရှင်းလုံငန်းစဉ်အရောကျွန်တော်တို့အတွက်ကတော့တိုင်းပြည်ရဲ့စီးပွားရေးတပ်ဘေးနဲ့ကာယယောဂဘေးတွေကလွတ်မြောက်ဖို့ရောအကြပ်ပြီးအားလုံးဖြည့်ဆင်းပေးဖို့ရောဒီလိုလို့တော့မလွယ်မလွယ်ခေါ်ယူဖွဲ့စည်းပေးရတာကျွန်တော်တို့ဖွဲ့ချုပ်ရဲ့ဟောအဓိကကျွန်တော်တို့ခြေလှမ်းလှမ်းပြီးဆက်နေတဲ့လုပ်ငန်းပါ